ကိုရိုနာဗိုင်းရပること်စ်ပိုးကူးစက်ခံရပြီးတော့ပြန်လည်သက်သာပြောက်ကွင်းသွားတဲ့သူဦးမှာယောဂါလက္ခဏာတွေဆက်တွေ့နေရတဲ့အပေါ်စီပညာအတိုင်းကအ ਨੇ အချင်းလောက်ပဲနားလည်ထားတယ်လို့နောက်ဆုံးထုတ်ပြန်လိုက်တဲ့ထိတ်တန့်စီပညာကြမ်းတဲ့ခုမှဖော်ပြထားပါတယ်။ဒီဖြစ်ရဟာစီပညာအတွက်ခေတ်ပေါ်စင်ကိုချက်တစ်ခုဖြစ်ပြီးတော့တင့်တော်မှန်ကန်စွာကင်တွင်နိုင်ဖို့အရင်လေ့လာဖို့လိုသေးတယ်လို့လည်း The Lancet စီပညာကြမ်းတဲ့မှာဖော်ပြထားပါတယ်။ဒီယောဂါလက္ခဏာတွေကိုကာလရှည်ကိုဗစ်ယောဂါ Long COVID ဆိုပြီးတော့လူသိများလာသလိုယောဂါလက္ခဏာပျောက်သွားဖို့တစ်နှစ်လောက်ကြာနိုင်တယ်လို့လည်း The Lancetစေပညာကြမ်းထဲမှာဖော်ပြထားတာပါ။နောက်ဆက်တွဲခံစားရတဲ့ယောဂါလက္ခဏာတွေထဲမှာမောပန်းနွမ်းနေတာ၊အသက်ရှူရခက်တာ၊မေ့လွယ်တာနဲ့စိတ်ဓာတ်ကျတာတွေလည်းပါဝင်ပါတယ်။ဗဟေလိဆန်နဲ့ဒီလိုနောက်ဆက်တွဲယောဂါလက္ခဏာတွေရဲ့အဖြစ်ကိုရှာတဲ့နေရာမှာသိပ္ပံပညာအရာရောစေပညာအရာပါအပြည့်အဝအယုံဆက်ပြီးတော့အင်းလိုက်အားတိုင်းလောက်ကင်ဖို့လိုတယ်လို့လည်းဆိုထားပါတယ်။ဒီအချိန်မှာပဲကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကလည်းကာကွယ်ဆေးအလုံးလောက်မထိုးနိုင်ရင်ကြုံလာရမယ့်အကျိုးဆက်တွေအကြောင်းဒီသတင်းမှအစောပိုင်းမှာပဲထပ်ပြီးတော့တတိပေးခဲ့တာပါ။ကမ္ဘာနိုင်ငံတချို့တွေမှာပိုကူးဆက်မှုကျဆင်းလာတဲ့ဆိုပေမဲ့ပိုကူးဆက်မှုမြင့်တက်နေတဲ့နိုင်ငံတွေလည်းရှိနေသေးပါ။ COVID virus ပိုးတွေဆက်ပြီးတော့ကူးစက်နေတဲ့မြန်ဘယ်နေရာမှာမှအာရုံမကင်းဘူးလို့လည်း WHO အကြီးအကဲကတတိပေးပါရယ်။ American John Hopkins တက္ကသိုလ် COVID သုတေသနဌာနစစ်တမ်းအရကမ္ဘာတဝန်းပိုကူးခံရသူ214တန်းကျော်နဲ့သေဆုံးသူက4တန်းခွဲကျော်ရှိပြီးကမ္ဘာတဝန်းကာကွယ်ဆေးထိုးပြီးသားတို့ကတော့5ဘီလျံကျော်ရှိပါရယ်။